ခုမြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ဒုက္ခဆလဲပေါ့လေသူ့ရဲ့အကြောင်းအရာလေးပေါ့လေဆရာတို့ဘယ်လောက်များသိထားသလဲသိသလောက်လေးပြောပြပြပါလို့ဆရာ
ဟုတ်ကဲ့သူ့ရဲ့အဓိကရည်ရွယ်ချက်ကတော့အရင်ဆုံးကသူ့အရှိမတာဝန်ထမ်းဆောင်တဲ့သူလိုပဲမြန်မာနိုင်ငံထဲမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေဒါတွေကိုဘယ်လိုမျိုးနည်းနဲ့အဖြေရှာရင်ကောင်းမလဲအထူးကြီးတော့ကျွန်တော်တို့တက်တည်ကြရမှာဘယ်လိုမျိုးအညီမျိုးရှိလဲဆိုတဲ့အချက်ကိုအဓိကဦးစားပေးရဖြစ်ပါတယ်ကျွန်တော်တိုင်းကြီးကဒီခိုင်ရေးကိစ္စနဲ့ပတ်သက်ဆိုနိုင်ငံတကာကအရေးကိုစိတ်ဝင်စားပြီးလှုပ်ရှားပြောဆိုမှုတွေရှိနေတဲ့အတွက်ဒီကိစ္စကိုပို့ပြီးတော့စောင့်ကြည့်မယ်လို့ထင်တယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကမ္ဘာကအရေးဆိုင်တဲ့ကိစ္စကိုမြန်မာအစိုးရအပါအဝင်သက်ဆိုင်သူတွေကဘယ်လိုမျိုးဖြေရှင်းရင်ကောင်းမလဲ။ဘယ်လိုမျိုးချိန်မီရှိလဲဆိုတာလာရောက်ဆုံးဆန်းတဲ့တဘောမျိုးဖြစ်ပါတယ်။သူ့ရဲ့လုပ်ပိုင်ခွင့်ကတော့သူကတော့ကုလသမဂ္ဂအထွေထွေတွေးမှုချက်ကိုတိုက်ရိုက်အစီရင်ခံပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုမျိုးဆက်လက်လုပ်ဆောင်တင်လဲဘယ်လိုမျိုးအငြင်းတွေရှိကြလဲဆိုတာတင်ပြသွားမယ်အကောင်ဖြစ်ပါတယ်ခင်ဗ
ျသူ့အနေနဲ့ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိများဆွမ်းဆောင်နိုင်လိမ့်မယ်လို့များဆရာသဘောရမိပါတယ်ဗျ
ာရခိုင်နဲ့ပတ်သက်ပြီးတော့ဒီပမှာပြောနေတဲ့ချက်တွေမကဘဲလက်ရှိပါတယ်ဖြစ်နေလဲနောက်တစ်ခါမှာရခိုင်ကိစ္စမှာပါဝင်ပတ်သက်နေတော့သူများအားလုံးရဲ့အမြင်တွေဘလို့ရှိလဲဆိုတဲ့အကြောင်းကိုသူပုံပြတွေ့နိုင်မယ်လို့ထင်တယ်။ပထမဦးဆုံးအဲ့လိုမျိုးရခိုင်ဒေသကိုသွားရခွင့်ပြုတဲ့အစိုးရကိုလှုပ်ဆောင်မှုကျွန်တော်ကြိုဆိုတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုကိုပထမအဆင့်အနေနဲ့တရားလိုက်တာဖြစ်ပါတယ်။ဒါကြောင့်မလို့သူ့ရဲ့တွေ့ရှိချက်တွေအထူးပုံမှာတင်ပြတဲ့အချက်တွေကိုအခြေခံပြီးတော့ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့သူတွေရဲ့စန္ဒနဲ့ပကတိအခြေအနေနဲ့ကိုက်ညီတော့ပြီးလို့ရှိရင်နိုင်ငံတကာရဲ့သူ့ရဲ့ပူးပေါင်းမှုနဲ့လည်းလက်ရောညီချွေဖြစ်သောရှင်းရှင်းချက်ကိုပြန်ပြနိုင်မယ်အကြံပေးချက်တွေထပ်ပေါ်လာမယ်လို့ပြောလင့်ပါတယ်ဗျာတစ်ခါမှလည်းဒီစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မယ်ပေါ်ထုတ်မှုတွေလှုပ်ဆောင်မယ်ဆိုတဲ့အချင်းပါဝင်နေတော့သူများရဲ့ဘယ်လိုလုပ်တင်လဲဆိုတဲ့အယူဆတွေကိုလည်းသူကတစ်သက်ကတင်ပြမယ်ဆိုရင်ပုံမူပြီးတော့ကောင်းမွန်တဲ့ကျွန်တော်ဖြေရှင်းမှုတွေဖြစ်လာလိမ့်မယ်ဒီမြန်မာနိုင်ငံပေါ်မှာနိုင်ငံတကာကအာရုံစိုက်မှုကအထူးများပြနေတယ်အဲ့တော့ဒီလိုပြအာရုံစိုက်မှုတွေကြားထဲမှာအဖြစ်မှန်တွေရှိလို့ရှိရင်အဖြစ်မှန်တိုင်းပေါ်ထုတ်ဖို့တကယ်လို့ကျွန်တော်တို့ပူးပေါင်းဆောင်ရွက်မှုရှိတယ်ပူးပေါင်းဆောင်ရွက်နိုင်မယ်နည်းလမ်းတွေလည်းဒီပင်းမှာဖြစ်နေသောကိစ္စတွေကိုအခေါင်အကျင်းဖော်ဖို့တက္ကသိုလ်အကြံဉာဏ်ပေးမယ်ဒါတွေကျွန်တော်ပေးနိုင်တဲ့အကြံဉာဏ်တွေကိုကုလသမဂ္ဂအစီအစဉ်အဖွဲ့အစည်းအပါအဝင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလည်းအလေးထားအားထောက်မယ်လို့ကျွန်တော်ယုံကြည်ပါတယ်
ကျွန်တော်တို့စစ်ပွဲတွေဖြစ်ပွားခဲ့တဲ့အချင်းတို့လိုရှမ်းတို့လိုအဲ့ဒီဒေသတွေရောသွားဖို့အစီအစဉ်များရှိလားဆရာဘယ်လိုများသိထားပါလဲဆရာ
ဒီခိုင်ကိစ္စတစ်ခုတွေမကဘဲနဲ့တခြားလက်နက်တိုင်းပြည်ပခါတွေဖြစ်နေသောဒေသအတွင်းမှာရှိသောသူတွေနောက်တစ်ခါမှာပါဝင်ပတ်သက်နေသောလက်နက်တိုင်းအပါအဝင်အမတော်အပါအဝင်အစိုးရမှတာဝန်ရှိတဲ့သူတွေရဲ့အနေနဲ့အခက်အခဲတွေတင်ပြချက်တွေကိုပုံပုံနားလည်နားထောင်မှပုံပုံပြီးပြည့်စုံနဲ့တောက်ချက်ချနိုင်မယ်ခြေကိုပုံပုံရှာနိုင်မယ်လို့ကျွန်တော်ယူဆတဲ့အတွက်သူလည်းသွားပြင်ပါတယ်သွားဖို့အတွက်လည်းမြန်မာနိုင်ငံအစိုးရအနေနဲ့လိုအပ်သောပံ့ပိုးမှုများကိုမျိုးများလုံဆောင်ပေးပါလိမ့်မယ်တိုက်တွန်းလိုပါတယ
်ရခိုင်ပြည်နယ်မှာလည်း IBB ကန့်နေလည်းရှိတယ်ကချင်တို့လိုရှမ်းတို့လိုမှာလည်း IDB ကန့်နေရှိတယ်အခုပကြသိန်းကြီးကလည်းအစိုးရကနေပြီးတော့ဒီ IDB ကန့်နေကိုအချိန်အတိုင်းနာအတွင်းမှာဒါသူတို့တွေနေရပြန်ဖို့အတွက်ကိုစီစဉ်နေတယ်လို့လည်းပြောနေတယ်ပေါ့လေသူအနေနဲ့ရောဒီ IDB ရဲ့အခြေအနေကိုလေ့လာစုံစမ်းဖို့များရှိမလားလေ့လာစုံစမ်းမယ်ဆိုရင်ရောဟိုဘယ်လိုများလုံဆောင်သင့်တယ်လို့ဆရာခံမှန်းမိပါတယ်ဆရာ
သူကတော့သူချင်းတယောက်ချင်းအင်တာဗျူးလုပ်ဖို့အတွက်အချိန်ရှိမှာမဟုတ်ပါဘူးဒီမှာပါဝင်လုပ်ဆောင်နေတဲ့သူရဲ့အယူဆဘယ်လိုရှိလဲသူက ITP တွေကိုကျွန်တော်ဘယ်လိုမျိုးနည်းနဲ့စီးပစ်ပြီးတော့ကျွန်တော်တို့လုပ်ဆောင်မလဲအမှန်တကယ် volunteer စိတ်စေတနာလျောက်ကျွန်တော်ပြန်လေပြီးတော့ပြန်လာတော့ကိစ္စမျိုးဖြစ်ဖို့အတွက်ဘယ်လိုတေးကြအောင်လုပ်ဆောင်မလဲဆိုတဲ့အချက်တွေတော့နေ့ညမှာသိကြပါဟဲ့ဒီဒုက္ခတွေတူချင်းနေနဲ့ပတ်သက်ပြီးတော့တွေ့ဆုံနိုင်မှုအချိန်တော့ရှိမှာမဟုတ်ခင်ဗျနိုင်ငံတကာနဲ့မပူးပေါင်းလို့တော့မရဘူးခင်ဗျနိုင်ငံတကာနဲ့ပူးပေါင်းပြီးတော့သူတို့ရဲ့အခြေမှန်တွေသူတို့ရဲ့တွေးရှိချက်တွေကောင်းမွန်အောင်အမှန်တိုင်းတွေးရှိနေအောင်ပူးပေါင်းဆောင်ရွက်ခြင်းလုပ်ငန်းစနစ်ကအဖြေရှာနိုင်ပါလိမ့်မယ်အဲ့ဒီအဖြေရှာတဲ့အချိန်မှာအမှန်တရားပေါ်ပေါက်ဖို့အတွက်တကယ်ကိုနိုင်ငံတကာကသတ်မှတ်ထားတဲ့သူ့ရဲ့ပူပန်မှုတွေကိုကျွန်တော်ပေးပြနိုင်မှုအတွက်အမှန်တကယ်လက်တွဲလုပ်ဆောင်မှတိုင်းပြည်အတွက်အဆင်ပြေမယ်လို့တိုက်တွန်းလိုပါတယ်
ဆရာဦးမောင်မင်းခုလိုပြကြပေးတာကျေးဇူးများနေပါတယ်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ